lu ye twae kaung jo phit sin ma la so jo phit sin ma la so ra wo britain ga chin ya cambridge technology ma sagi ye lu bae lou khe ya chang ga sai win sa ja kaung ne naw ko da nyaw wo
sagi ye lu khe ya du ko rai ga sai yo phit ni ga po raw ma sai win sa wo ma kaung la ma sin ma wa
ka ba ma tat tan a yin song sagi ye lu a tin ga cambridge tech do ma shi da le ai ma sai yo ga patthama song la pi lo sagi ye lu khe da shin sai yo so lo ta man sai yo myo lo ma chan lai ne aw sagi ye lu bo tat tan IBM ကတည်ထွင်ထားတဲ့ဒီသကင်းရေလူ AI ဉာဏ်ရည်တုစနစ်နဲ့ project debate ရှင်သကင်းရေလူဝဲမှာသူ့ဘက်ကဘလို့အဖွဲ့သုံးသက်ချက်ပေးတယ်လဲဆိုတာနောက်ဆောင်ကြည့်ရအောင
် AI will not be able to make a decision that is a morally correct one because morality is unique to humans
ဆိုကြပိုင်းမှုချီခံပြီးသုံးချက်ချထားတဲ့ကိစ္စမျိုးတွေမှာတော့သူ့ဒီကလူရည်လူမျိုးသုံးချက်ချက်မချနိုင်ဘူးဆိုတဲ့အကြောင်းသကင်းရေလူဆက်ကပြောနေတာပါ
ဒီ AI စနစ်နဲ့ဆက်ကခက်ခဲနေတဲ့အကြောင်းအရာတွေကိုလူတွေနဲ့အပြိုင်အခြေအတည်ဆွေးနွေးနိုင်ဖို့ပထမဆုံးတည်ထွင်ထားတဲ့ဆက်ပါဒီ project debater ကို2012ခုနှစ်ထဲက IBM ကုမ္ပဏီကထွင်းနေတာ2019နှစ်စမ်းပိုင်းလုံးကလည်းကမ္ဘာစကြီးလူချန်ပီယံနဲ့အပြိုင်စကြီးလူခဲ့ဘူးလေတဲ့အဲဒီကတော့ချန်ပီယံ Harish Natarajan ကိုနိုင်အောင်စကြီးမလုနိုင်ခဲ့ဘူးလေ
ကမ္ဘာ့စတက်ကူစကြီးလူပွဲမှာတော့ project debater AI ကိုနီးတက်တဲ့သူတည်သူတွေကကြိုတင်လေ့ကျင့်ပြင်ဆင်ခဲ့ကြတာတဲ့AI ဉာဏ်ရည်တုဆိုတဲ့အတိုင်းဖြစ်နိုင်ချေပေါင်းတင်းတန်းချီကိုမှတ်ခိုင်းပြီးတော့ဆက်ကိုဆုံးဖြတ်နိုင်စွာရှိအောင်လို့လေ့ကျင့်ပေးတာမို့လားအရင်တုန်းကတော့ဒီသတင်းစာတွေမဂ္ဂဇင်းတွေတဲကဆောင်းပါးပေါင်းများစွာကိုဆက်ကိုမှတ်ခိုင်းခဲ့တာအခုတစ်ခေါက်မှာတော့ Cambridge ကျောင်းကြီးကျောင်းသား1100ရဲ့ထင်မြင်ချက်တွေကိုဆက်ကိုမှတ်ခိုင်းပြီးတော့စကြေလူခိုင်းခဲ့တာတဲ
့ IBM Computer ရဲ့အင်မတန်အစွမ်းထက်တဲ့တွက်ချက်နိုင်စွာကိုအသုံးချပြီးတော့မေးခွန်းပေါ်လာတာနဲ့အဲ့ဒီမေးခွန်းနဲ့ဆိုင်တဲ့အချက်လက်တွေကိုဆက်ကသူ့လိုလိုရှာပြီးတော့တမနစ်လောက်အတွင်းမှာအကောင်းဆုံးအဖြေကိုတုံးတက်ဖြေနိုင်အောင်လို့ဆက်ကိုလေ့ကျင့်ပေးထားတဲ့အကြောင်း IBM Project Debater တာဝန်ရှိသူ Noam Slonim ကအခုလိုရှင်းပြရရှင်
Really the question is what will happen if you will pose a question to many different people and ask them to contribute their opinions
လူတွေအားကြီးကိုမေးလို့ပြည်နေပြီသူတို့ရဲ့ထင်မြင်ချက်တွေအဖြေတွေကိုပြောခိုင်းတာမျိုးဒီပညာနဲ့လုပ်လို့ရမလားဆိုပြီးလေ့လာရပါအရေးကြီးတဲ့ဆုံးဖြတ်ချက်ချသူမျိုးတွေအတွက်ပိုကောင်းတဲ့ဆုံးဖြတ်ချက်မျိုးချနိုင်တော့အောင်အထောက်အကူဖြစ်တဲ့အဖြေမျိုးဒီပညာနဲ့ဖြေနိုင်မလားဆိုတာကိုစမ်းသပ်တာဖြစ်ပါတယ
် Project Debater စကရေလူဆက်ကိုအချက်အလက်ပေါင်းများစွာလေ့လာမှတ်ခိုင်းထားပြီးတော့တက်ဆိုင်တဲ့ခေါင်းစဉ်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုအကြအနရှင်းလင်းပြောပြနိုင်အောင်လို့သူတို့ကတည်ထွင်နေတာပါစကရေလူပွဲမှာအပြိုင်စကရေလူသူထက်ကိုသူပြောတာကိုလက်ခံအောင်အထောက်အထားနဲ့ရှင်းပြနိုင်ဖို့အတွက် AI ဉာဏ်ရည်တုနဲ့မှတ်ခိုင်းနေတာကိုသောင်းမြင်ဦးရ
လူနဲ့ပြန်စကြေးလူရဲ့နေရာမှာဆက်ရလုံနိုင်စွာတုံးခုပေါ်မှာခြေခံပြီးတော့အခြေတင်ဆွေးနွေးနိုင်အောင်လို့ project debater ကိုတည်ထွင်သူတွေကလေ့ကျင့်ပေးနေကြပါတယ်။ပထမတစ်ခုကဆက်ကိုမှတ်ခိုင်းထားတဲ့ challenge တွေကအကောင်းဆုံးအချက်တွေကိုယူပြီးတော့ခြေပစကားကိုရေးနိုင်ပြောနိုင်ဖို့သူပြောရကိုလက်ခံနိုင်လောက်တဲ့အထိဆက်ဆောင်ပြောနိုင်ဖို့လေ့ကျင့်ပေးထားတာပါ
။ဒုတိယတစ်မျိုးကတော့ဒီစာကြောင်းအခြေကြီးအဆက်မပြတ်ပြောနေတာကိုအလုံးစုံနားလည်အောင်နားထောင်နိုင်စွမ်းကိုလေ့ကျင့်နဲ့ညီးပါပြန်ဘက်ကပြောနေတာကိုဆက်ကပြန်ပြီးတော့ခြေပနိုင်အောင်လို့အကြမ်းကြီးနဲ့လေ့ကျင့်နေပြီဖြစ်ပါတယ်။နောက်ဆုံးတတိယနေရာစိတ်ဝင်စားဖို့အကောင်းဆုံးလို့ထင်ပါတယ်။ AI ဉာဏ်ရည်တုစနစ်ကိုလူတွေတွေးသလိုဟိုလိုပြောလိုက်ရင်ထိရောက်မလားဒီလိုပြောလိုက်ရင်ပိုထိရောက်မလားဆိုတာမျိုးချင်းချင်းနိုင်စွမ်းနဲ့အကောင်းဆုံးခြေပစကားလူနိုင်အောင်လို့ project debater ကိုလေ့ကျင့်ပေးနေတာဖြစ်ပါတယ်
။တကယ်တော့စကားလူရဲဆိုတာကလူသားတွေရဲ့အသိပညာဗဟုသုတတွေဖြတ်ထိုးဉာဏ်တွေချင်းချင်းနိုင်စွမ်းတွေအားလုံးကိုပြန်ဆန်ကြတဲ့ရှင်းအကြဆုံးနည်းတစ်ခုဖြစ်ပါတယ်။အဲ့ဒါကိုဘာကြောင့်ဆက်နဲ့ကြံခိုင်းပါလဲဆိုပြီးတော့မိကုန်းထုတ်သူတွေလည်းရှိပါတယ
် project debater ကိုတည်ထွင်သူတွေကတော့လူတွေဆုံးဖြတ်ချက်ချတဲ့နေရာမှာပိုကောင်းတဲ့ဆုံးဖြတ်ချက်တွေချနိုင်အောင်အထောက်အကူပေးဖို့ဖြစ်တယ်လို့ဆိုရယ
် another example is an employer that would like to collect feedback from thousands of employees in the company to decide about a new policy
ဥပမာပြောရမယ်ဆိုရင်ကုမ္ပဏီထဲမှာဘယ်လိုကိစ္စတွေကိုပိုကောင်းပိုတိုးတက်စေချင်လဲဆိုတာအလုပ်သမားထောင်ချီရဲ့အကြံပြုချက်တွေကိုကြားယူပြီးစီကတ်တိချမှတ်တာမျိုးသူရကထုတ်ဖို့ရှိတဲ့ဟူဝါဒအစ်စ်ပေါ်ပြည်သူတွေရဲ့သဘောထားရှားကျင်တာမျိုးတွေမှာအတုံးဝင်ပါလိမ့်မယ်။ဆုံးဖြတ်ချက်ချသူတွေနဲ့ချမှတ်မဲ့ဆုံးဖြတ်ချက်တက်ရောက်မှုကိုခံကြရမယ့်သူတွေကြားမှာဒီပညာကတိတိယောက်ယောက်ဆက်သွယ်ပေးရရန်ကြောင်းတစ်ခုဖြစ်နိုင်ပါတယ်
။ Artificial Intelligence ဉာဏ်ရည်တုနဲ့လူသားတွေပြိုင်တဲ့နေရာမှာ AI ကလူတွေကိုအနိုင်ရခဲ့တာတွေရှိပါတယ်။ဥပမာ1990ကျင်းနှစ်ပိုင်းတွေကကမ္ဘာစစ်တူရင်ချန်ပီယံ Garry Kasparov ကို IBM ရဲ့ Deep Blue Computer ကအနိုင်ယူခဲ့တာမျိုးတော့အခုနှစ်ပိုင်းတွေမှာဆိုရင်လေအနိုင်ကစားဖို့ခက်တဲ့ Go game ကို Deep Mind ရဲ့ Alpha Go set နဲ့ Go Champion ကိုကစားကြတာဆက်ကအနိုင်ရထားရယ်လေ
ဒါပေမဲ့စကေးလူပွဲမှာတော့အခုတည်းကဆက်ကလူကိုနိုင်အောင်လို့စကေးကြီးမလုနိုင်သေးဘူးပြအခု2019 February လောက်က project debater set နဲ့ စကေလူကမ္ဘာချန်ပီယံဟာရစ်နတ်တာရဂျန်လို့အပြန်စကေလူကြတော့ဆက်ကရှုံးသွားတယ်ဗျာ
Does not deal with the underlying problems in society.
Harish Natarajan arguing against the resolution subsidized free school declared our winner. Congratulations to them.
အစီအညာဘဟုတုတဘိုင်းမှာဆက်ကိုနေကျင်သေးလို့ရပါမယ်။စိတ်ခံစားချက်ဘိုင်းမှာတော့ဆက်ကလူကိုမပြိနိုင်သေးဘူးလို့ကမ္ဘာချန်ပီယံနတ်တာရဂျန်ကပြောပါတယ်
I think there's something, at least at this stage, about what we hear emotions, what we hear notions of morality.
လူသားတွေကိုဆက်ကကြောတက်သွားနိုင်တဲ့အလားအလာတွေရှိပါတယ်
။သူပြောသလိုဆက်တွေကိုလူတွေထက်ဉာဏ်ရည်သာအောင်လို့ AI ဉာဏ်ရည်တုစနစ်နဲ့လေ့ကျင့်ပေးလို့ရပါမယ်။စိတ်ခံစားမှုအခြေခံတဲ့ကိစ္စတွေမှာတော့လူတွေကိုပြီးနိုင်ပါမလားဆိုတာစိတ်ဝင်စားစရာကောင်းတယ်ကိုသားညုံရ
။ Cambridge တက္ကသိုလ်စကင်းလူအတင်းကတော့ဒီ AI ဉာဏ်ရည်တုနည်းပညာကအနာဂတ်မှာလူသားတွေအတွက်အကောင့်ထက်အဆိုးဖြစ်စေမယ်လို့ပြောကြတယ်မဆင်ပြန်မလို့။
လူရာထက်ပိုးနေတဲ့သတင်းအချက်အလက်တွေ၊သတင်းတူသတင်းမှားတွေ၊အပေါ်ယံစဉ်းစားမှုတွေနဲ့ပြည့်နေတဲ့ကမ္ဘာကြီးမှာစကင်းလူဆက် project debater ကကွန်ပျူတာဉာဏ်ရည်စုနဲ့အခြေအနေဆွေးနွေးတင်ပြနိုင်တာကြောင့်ဆုံးဖြတ်ချက်ချဖို့အသုံးဝင်တဲ့အချက်အလက်တွေကိုသိရနိုင်တယ်လို့ IBM ကုမ္ပဏီရဲ့ project debater ကိုတီထွင်နေသူတွေကတော့ပြောနေပါတယ်ရှင်။